online ရာဇဝတ်လုပ်ငန်းတွေမှာအဓိကကျသူတွေလို့တန်နီးယားရှိသူတရုတ်နိုင်ငံသား20ကိုမြန်မာနိုင်ငံကပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အကြောင်းနှစ်နိုင်ငံအာဏာပိုင်တွေဒီနေ့ပဲပြောလိုက်ပါတယ်။အခြားသေးရင်ကနှစ်နိုင်ငံပူးပေါင်းဆက်ဆံရေးအတွင်းဖမ်းဆီးမှုတွေရှိခဲ့ပြီးတဲ့နောက်အခုလိုပြန်ပို့ခဲ့တာလို့လည်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကုကပီနိုင်ငံပိုင်စင်ဝါသတင်းကဖော်ပြခဲ့တာပါ။ပူးပေါင်းဆက်ဆံရေးဟာနှစ်နိုင်ငံလုံခြုံရေးအာဏာပိုင်တွေကြားပူးပေါင်းဆောင်ရွက်မှုတွေကထွက်ပေါ်လာတဲ့ရလဒ်ဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ပြခဲ့တဲ့ဇူလိုင်လတဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာဖမ်းဆီးမိခဲ့တဲ့အွန်လိုင်းရာဇဝတ်မှုနဲ့အလို့ရှိနေသူတွေကိုတရုတ်အာဏာပိုင်တွေထံလွှတ်ပြောင်းပေးခဲ့တဲ့အကြောင်းစစ်ကောင်စီကလည်းဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်နယ်မူဆယ်မြို့မှာအွန်လိုင်းကနေငွေလည်နေတဲ့ကြားပြန်အဖွဲ့ကိုပြီးခဲ့တဲ့သတင်းဘက်ကစီးနင်းရှာဖွေရမှာလဲလူပေါင်းရာနဲ့ချီဖမ်းဆီးခဲ့ပါတယ်စတင်မှာ23ရက်ကစမူဆယ်မြို့မှာနှစ်ရက်ကြာနေနေမှုအတွင်းအမျိုးသမီး6ဦးပါဝင်တရုတ်နိုင်ငံသားစုစုပေါင်း194ဦးအမျိုးသမီး195ဦးပါဝင်မြန်မာနိုင်ငံသားစုစုပေါင်း355ဦးကိုဖမ်းဆီးခဲ့ကြောင်းလဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသတင်းထုတ်ပြန်ခဲ့တာပါစီးနင်းရှာဖွေမှုတွေအတွင်းအွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်တဲ့စစ်ပစ္စည်းတချို့နဲ့တူတရုတ်ရန်ငွေ9သိန်းကျော်ဖမ်းဆီးရမိခဲ့ကြောင်းလဲပြောပါတယ်လွန်ကျွေးအာဏာပိုင်တွေရဲ့စီးနင်းရှာဖွေမှုအတွင်းဒေသခံပြည်သူစစ်တချို့နဲ့ပြစ်ခတ်မှုဖြစ်ရာကလူမျိုးတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရကြောင်းလဲပြောဆိုခဲ့ပေမဲ့အရေးအတွက်တိကျဘူးလို့ပြောဆိုတာမျိုးမရှိခဲ့ပါဘူးခင်ဗျာ